ကိုဗစ် -19 ကပ်ဘေးတံတင်မြန်မာနိုင်ငံမှာအောက်ဆီဂျင်မလုံလောက်မှုကိုဖြေရှင်းနိုင်ရေးနောက်ကိုဗစ် -19 ကာကွယ်ဆေးထပ်ပြီးတော့ထိုးနှံနိုင်ရေးအတွက်ကုလသမဂ္ဂကလှုပ်ဆောင်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ဖြစ်ပွားမှုတွေကြောက်ခမန်းလိလိတိုးလာနေတယ်ဆိုတော့အစီရင်ခံချက်တွေကိုကုလသမဂ္ဂဘက်ကတုံ့ပြန်ကြိုင်တွယ်ဆောင်ရွက်နေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောခွန်းညဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတင်းနှံလာလေးကလှုပ်တဲ့ဒါရှင်လင်းပွဲအတင်မှာရှင်းလင်းပြောဆိုထားပါတယ်။နားဆင်ကြရအောင်ပါရှင
်။ The UN country team is working to address the oxygen shortage by procuring oxygen concentrators and other equipment.
အောက်ဆီဂျင်မလုံလောက်မှုကိုဖြေရှင်းနိုင်ရေးအတွက်အောက်ဆီဂျင်ထုတ်ဆက်တွေနဲ့တခြားဆက်ဆက်ပစ္စည်းတွေရရှိရေးအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကဆောင်ရွက်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့မိတ်ဖက်တွေကလည်း COVAX အစီအစဉ်ကနေတဆင့်အပါအဝင် COVID-19 ကာကွယ်ဆေးထပ်တိုးရရှိရေးကိုဆောင်ရွက်နေပါတယ်။
ရတလောချီနေမှာတော့ COVID-19 ရောဂါလက္ခဏာခံစားရသူတွေပိုးတွေ့သူတွေတဲကအများပြန်ဟာစီးပျော်တဲ့ကုသခွင့်မရပါဘူး။ရန်ကုန်မြို့ကရှင်တန်ကွင်းလူမှုကူညီကယ်ဆယ်ရေးအသင်းကစီရနဝန်တန်းကိုစန်းဦးကလက်ရှိအခြေအနေမှာအောက်ဆီဂျင်ရဖို့အရေးကြီးတယ်လို့ရှင်းပြပါတယ်။
ကိုပေါ်ကလေးကအစိုးရကိုလွှဲတယ်အစိုးရကတော့လက်မခံတာကျွန်တော်တို့ကနောက်ဆုံးလူနာကိုအိမ်ပြန်ပို့ရတယ်။အိမ်ရတော့လည်းလူနာကအောက်ဆီဂျင်ပေးနေရတယ်တကယ်လို့အောက်ဆီဂျင်မရတဲ့ချိန်တိုင်းလူနာဆုံးသွားတယ်
။ COVID-19 တတိယလှိုင်းမှာကူးစက်မှုအတော်လေးများတဲ့သကိုင်းတိုင်းကလေးမျိုးမှာလည်းအောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်။အောက်ဆီဂျင်မရတဲ့အခြေအနေကကုသရေးပိုင်းမှာအခက်အခဲဆုံးဖြစ်တယ်လို့ကလေးမျိုးဝက်စလီဆင်းယုံကဒေါက်တာထန်ဒီလွယ်က AFP ကိုပြောပါတယ်
။ကျွန်တော်တို့ဆင်းယုံမှာဆက်အလုံး90လောက်အတုံးပါတယ်။အဲ့ဒါလည်းတော်တော်တိတ်တော့မလုံလောက်ပါဘူး။သို့တော့အပြင်ကအိမ်တိုင်းအိမ်တိုင်းမှာဒုက္ခရမ်းနေဆိုသူတို့ကိုမျှတော့ပေးရတယ်။တိုင်းရင်းဆေးရုံကိုကိုယ်ဆေးရုံကိုလည်းမျှပေးရတယ်။နောက်ပြီးတော့လူမှုအဖွဲ့အစည်းတွေကလည်းသူတို့ကိုလည်းမျှပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြည့်စုံဖြစ်ပါတယ်
။စစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကစီမံခန့်ခွဲနေတဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအနေနဲ့တနည်းကို COVID-19 စစ်တပ်ဆစ်ဆင်းမှုတပေါင်းခွဲမိပါတာဆောင်ရွက်နေတာဖြစ်ပါတယ်။တနင်္လာနေ့ည7နာရီထုတ်ပြန်ချက်အရဆိုရင်ပြီးခဲ့တဲ့24နာရီအတွင်း COVID-19 ဓာတ်ခွဲနမူနာ14,000နီးပါးဆစ်ဆီးခဲ့ပြီးကူးစက်သူက9,189ဦးတွေ့တယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံမှာ COVID-19 ဆန့်သက်တွေ့ရှိမှုထက်အမှန်တကယ်ဖြစ်နေတာကပိုပြီးတော့များနေတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ညဖာဟန်ဟတ်ကတင်ပြောတွေ့ကိုပြောပါတယ်။
Even with limited testing and reporting, there were nearly 5,500 new cases.
And ချမ်းသာမှုရောအကြောင်းကြားမှုရောအကန့်အသတ်နဲ့ရှိနေတဲ့အခြေအနေမှာကိုပဲဇန်နဝါရီ18ရက်နေ့ကကူးစက်သူအသစ်9,500ရှိခဲ့ပြီးတော့233သေဆုံးခဲ့ပါတယ်။အမှန်တကယ်ဒီရေအတွက်ဒီထက်အများကြီးပိုများမယ်လို့ခန့်မှန်းရပါတယ်။ဇန်နဝါရီ18ရက်နေ့မှာပဲကိုဗစ်အသေးပြုလူနာတွေ့ရှိမှုနှုန်းက 39.12 ရာခိုင်နှုန်းရှိခဲ့ပါတယ်။ဒီမီတာကရင်သတင်းနှစ်ပတ်သုံးကအဒီပြုလူနာတွေ့ရှိမှုနှုန်းက 22.34 ရာခိုင်နှုန်းနဲ့ရှိခဲ့တာပါ။ဒီအပြင်ကိုပဲဒေါက်တာမျိုးကွဲအပါအဝင်ဗီဇာပြောင်း COVID-19 မျိုးကွဲများစွာကိုတွေ့နေရပါတယ်
။အိန္ဒိယကအခမဲ့ပေးတဲ့ COVID-19 ကာကွယ်ဆေးကိုအများပြည်သူကြားထိုးနှံခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီက COVID-19 ကာကွယ်ဆေးရရှိရေးချိုးဖောက်နေကြောင်းပြောဆိုထားပေမဲ့လောလောဆယ်မှာတော့မြန်မာနိုင်ငံအတွက်ကာကွယ်ဆေးမရှိသေးပါဘူး။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးတိုးရဖို့ကြိုးပမ်းနေတယ်လို့ပြောပေမဲ့အချိန်ကာလအရေးအတွက်နဲ့ပတ်သက်လို့တော့ထည့်သွင်းပြောဆိုတာမရှိပါဘူး
။ From Myanmar, the UN country team tells us it is stepping up its response.
မြန်မာနိုင်ငံအတွင်းမှာ COVID-19 ကပ်ဘေးရောဂါဖြစ်ပွားသူအရေးအတွက်ကြောင်းမဖွဲ့တိုးလာတယ်ဆိုတဲ့အခြေအနေပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတုံ့ပြန်ဆောင်ရွက်မှုကိုတုံ့ပြန်လှုပ်ဆောင်နေပါတယ်။ကုလသမဂ္ဂအနေနဲ့ကာကွယ်ဆေးထိုးရေးကိုတုံးမြင့်ဆောင်ရွက်ဖို့ဦးစားပေးပြင်ဆင်နေပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းမှာ COVID-19 ကာကွယ်ဆေးရောပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေရောပါဝင်ပါတယ်
။လက်တလောအချိန်မှာတော့နိုင်ငံတဝန်းမှာဝင်းနဲ့အားမမျှအောင်ကျုံ့တွေ့ရင်ဆိုင်နေရတဲ့ COVID-19 ကပ်ဘေးရောဂါကိုပရဟိတအဖွဲ့အစည်းတွေပုဂ္ဂလိကတွေဝိုင်းဝန်းပြီးတအားသေး၍ကြိုးစားနေကြပါတယ်။ရန်ကုန်မြို့ကရှင်တန်ကွင်းလူမှုကူညီကယ်ဆယ်ရေးအသင်းကအကူအညီပေးသူတဦး COVID-19 ကြောင့်သေးဆုံးခရပီးနောက်ထပ်နှစ်ဦးလဲကူးစက်ခံရကြောင်းပြောလာသူကတော့အသင်းကိုဦးဆောင်တဲ့ဒေါ်တန်တန်စုဖြစ်ပါတယ်
်မကြောက်မချွန်းရရဝန်လုပ်နေရတဲ့ကိစ္စဖြစ်တဲ့အတွက်ဘယ်အချိန်ငားလဲလဲဆိုတာကမပြောနိုင်ဘူးကိုကိုနိုင်ကကိုကိုကိုစိတ်သက်ခိုင်မအောင်နေတယ်စမ်းမအောင်နေတယ်ဒါပေမဲ့လည်းဒေါကဘယ်အချိန်ဝင်လာမလဲဆိုတာကပြောမယ်ဆိုဝင်လာဝင်လောက်ပါပြီကိုတွေပြောရမယ်ဆိုလို့ရှိရင်
ပြာနာတိမ်မှုကိုစန့်ကျင်ဆန္ဒပြတဲ့ကျမ်းမာရေးဝန်ထမ်းတွေဖမ်းဆီးခံထားရတဲ့အခြေအနေ၊နောက်ဖမ်းဝရံထုတ်ခံရတဲ့အခြေအနေအပြင်ကျမ်းမာရေးလုပ်သားတွေရဲ့ CDM ပြာနာတိမ်မှုစန့်ကျင်ရေးအလုံးမစင်းတဲ့လှုပ်ရှားမှုတွေစုပေါင်းပြီးနိုင်ငံရဲ့ကျမ်းမာရေးစောင့်ရှောက်မှုကအပြည့်အဝမလဲပတ်နိုင်တော့တဲ့အခြေအနေဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့မိခင်ဖြစ်သူကိုပြုစုစောင့်ရှောက်ခဲ့သူကလေးမျိုးကတူကလည်းတူချင်းတယောက်ချင်းစီကကိုရိုနာဗိုင်းရပ်စ်အရင်သတိထားကာကွယ်ဆောင်ရှောက်ကြဖို့တိုက်တွန်းထားပါတယ်ရှင်
။မိသားစုတိုင်းတယောက်ချင်းစီတိုင်းကဒီနော်လို့ရှိရမယ်။နော်လို့ရှိပြီးတော့မှကိုယ်ကံကလုဆောင်။ကိုယ့်ရဲ့ကိုတူချင်းစီကလုဆောင်။ကိုယ့်ရဲ့မိသားစုကနေပြီးတော့လုဆောင်။ဒီကိုယ့်ရဲ့ prevention ကိုလည်းမလုပ်ဘူးဆိုရင်တော့အမှန်တမ်းကဒီမျိုးတောင်းတာဖြစ်သွားတယ်